အီရန်ရဲ့နျူကလ িয়ার လက်နက်ထုတ်လုပ်မှုရပ်ဆိုင်းစေဖို့ရည်ရွယ်တဲ့2015နိုင်ငံတကာသဘောတူညီချက်အတိုင်းအီရန်ဟာသူ့ရဲ့နျူကလ িয়ার အစီအစဉ်ကိုဆက်ပြီးကန့်သတ်ထားတာတွေ့ရတယ်လို့ IAEA ကုလသမဂ္ဂအနုမြေအေဂျင်စီကပြောကြားလိုက်ပါတယ်။အီရန်ဘက်ကလိုက်နိုင်ခဲ့တဲ့ဆိုရင်သူ့ပေါ်မှာချက်မှတ်ထားတဲ့အရေးယူတန်းခတ်မှုတွေဖြေလျှော့ပေးဖို့အီရန်နဲ့အမေရိကန်တရုတ်ရုရှားပြင်သစ်ဂျာမနီဗြိတိန်နဲ့ EU ဥရောပသမဂ္ဂတို့ကြားထားရှိတဲ့သဘောတူညီချက်ထဲကအဓိကအချက်တွေကိုလေးစားလိုက်နာကြောင်းတွေ့ရတယ်လို့ IAEA ကစက်တဘရီနေ့ထုတ်ပြန်တဲ့လေးလပတ်အစည်းအဝေးခန်းစာမှာဖော်ပြပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့ဒီသဘောတူညီချက်မှာဆိုးရွားတဲ့အမှားတွေရှိနေတယ်လို့ဝေဖန်ခဲ့တယ်လို့ရထားတဲ့သဘောတူညီချက်ကိုပြန်ပြင်ဖို့ဖိအားပေးပါတယ်။ဒါအပြင်ဒီသဘောတူညီချက်ထဲကအမေရိကန်ထွက်မယ်လို့ချိန်ချောက်ခဲ့ပြီးအီရန်ပေါ်အရေးယူမှုတွေပြန်ချဖို့လုပ်မလို့မေးလနောက်ဆုံးထားပြန်စဉ်းစားမှာဖြစ်ကြောင်းပြောပါတယ်။အီရန်ဒုတိယနိုင်ငံခြားရေးဝန်ကြီးအဘတ်စ်အရာခ်ချီကတော့သဘောတူညီချက်နဲ့ပတ်သက်ပြီးသမ္မတထရမ့်ရဲ့အခုလိုပြောကြားချက်တွေကဒီသဘောတူညီချက်ကိုချိုးဖောက်ရကြတဲ့အပြင်သူ့နိုင်ငံအတွက်နိုင်ငံခြားရင်းနှီးမြှုပ်နှံမှုအသစ်တွေရဖို့ရည်ထိကိုက်စေတယ်လို့ချက်သဘရင်းနေမှာပဲပြောပါတယ်။ဒါအပြင်ထရမ့်ကအရေးယူတန်းခတ်မှုအသစ်ထက်ချသည်ဖြစ်စေမချသည်ဖြစ်စေအီရန်အနေနဲ့ဒီသဘောတူညီချက်ကိုမလိုက်နာဘဲထွက်သွားနိုင်ကြောင်းလည်းချိန်ချောက်ခဲ့တာပါ။အီရန်ဟာသဘောတူညီချက်ထဲမှာပါတဲ့အတိုင်းယူရေနီယံတန့်စင်မှုကို 3.69 ရာနှုန်းနဲ့မပိုစေတဲ့အပြင်ဒီတန့်စင်ယူရေနီယံနဲ့ရေအလေးစုဆောင်းမှုကိုသက်မပမာဏထက်မပိုစေတာတွေ့ရကြောင်းအစိုးရခန်းစာမှာဖော်ပြပါတယ်။